မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မြောက်ပိုင်းမှာဒေသခံနဲ့စစ်သားတချို့ရဲ့လက်ချက်ကြောင့်တိစုံခဲ့ရတဲ့မွတ်စလင်၁၀ဦးဟာစစ်တပ်ကပြောဆိုထားတယ်လို့ကျမ်းပတ်သမားတွေမဟုတ်ကြဘဲအပြစ်မဲ့အရသားတွေသာဖြစ်ကြောင်း ARS အစိုးရအုပ်စုကပြောဆိုလိုက်ပါတယ်။မောင်တော်မြို့နယ်အင်းတင်ကြီးရွာမှာအသက်ခံခဲ့ရသူတွေဟာသူတို့ဖွဲ့နဲ့ဆက်နွယ်မှုမရှိကြောင်းနဲ့မြန်မာစစ်တပ်ကဆေးရဆွေးမှုကျွလွန်ကြောင်းဝန်ခံပြောဆိုချက်ပေါ်လက်လက်လဲလဲကျူးဆူကြောင်းလဲ ARS အဖွဲ့ကတွစ်တာလူမှုကွန်ရက်မှာဖော်ပြခဲ့တာကိုရိုက်တာသတင်းကကိုကဖော်ပြလိုက်တာပါ။မြန်မာဆွေရပြောခွင့်ရသူဦးစောထေးကတော့ဒေသခံရွာသားတွေနဲ့အချမ်းဖက်သမားတွေပူးပေါင်းမှုတွေရှိနေပြီးခွဲခြားဖို့ခက်ခဲကြောင်းနဲ့ ARS အဖွဲ့ဝင်တွေဟုတ်မှုဆိုတာကိုသိနိုင်မှုစုံစမ်းစစ်ဆေးနေစေဖြစ်ကြောင်းလဲပြောဆိုထားပါတယ်။တမလောကဝဲဦးစီးချုံရုံရဲ့ဒီသတင်းပတ်စောပိုင်းထုတ်ပြန်ချက်မှာတော့ပြီးခဲ့တဲ့စက်တင်ဘာ၁ရက်နေ့ကတမလောရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းဖမ်းဆီးရမိထားတဲ့ဘင်္ဂလီချမ်းဖက်သမား၁၀ယောက်ကိုစစ်တပ်ကစစ်ဆေးမြန်ပြီးနောက်တစ်နေ့မှာပဲတပြက်ခံခဲ့ရတာဖြစ်ကြောင်းဖော်ပြခဲ့တာပါ။ချမ်းဖက်သမားတွေရဲ့လက်ချက်ကြောင့်ပြီးခဲ့တဲ့နှစ်ဩဂုတ်လတည်းတည်ဆုံးခဲ့ရသူဒေသခံ2ဦးအတွက်လက်စားချေလိုကြတဲ့မိသားစုဝင်2ဦးပါဝင်ရွာသား3ဦးနဲ့အတူတပ်ဖွဲ့ဝင်တွေတပ်ဖြတ်မှုကျူးလွန်ခဲ့ကြောင်းစုံစမ်းတွေ့ရှိခဲ့ရတဲ့အတွက်ဥပဒေနဲ့အညီအရေးယူမှာဖြစ်တယ်လို့တာဝန်ရှိသူတွေကိုအတိပေးအကြောင်းကြားဖို့ပြက်ကွက်သူတွေနဲ့တာဝန်ရှိသူစင်စင်ကိုပါအရေးယူမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတော့တပ်ဖြတ်မှုကျူးလွန်ရမှာတပ်မတော်တချို့ပါဝင်ခဲ့ကြောင်းဝန်ခံပြောဆိုတာတရားဥပဒေစိုးမိုးရေးအတွက်တိုးတက်မှုခြေလှမ်းတစ်ခုဖြစ်ကြောင်းမနေ့တုန်းကပဲပြောဆိုခဲ့တာပါ။